ဒီကနေ့ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်အမျက်တောင်ကျေးရွာအနီးမှာမြမတက်မတော်နဲ့ရခိုင်တက်တော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးမြမတက်မတော်ကတိုက်ပွဲဖြစ်ရာအနီးနားကရွာတွေကိုနယ်မြေရှင်းလင်းရေးလိုက်လံဆောင်ရွက်ခဲ့ပါတယ်။အဲ့ဒီလိုနယ်မြေရှင်းလင်းရေးလှုပ်ဆောင်ရင်ဒီကနေ့နေ့လယ်7နာရီမှာအမျက်တောင်ရွာကိုမိဝင်ရှို့တာကြောင့်ရွာသားတွေဟာအနီးနားကရွာတွေကိုထွက်ပြေးကြပြီးတက်ကြီးရွယ်ဦးတွေပဲရွာမှာကျန်ခဲ့တယ်လို့ပြောကြပါတယ်။ရွာကိုမိဝင်ရှို့တဲ့ဖြစ်စဉ်တွေကိုရသေးတောင်ပုံနှံကျုံမြို့နယ်တွေရဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကရွာသားတွေကအလံကြောင်းကြလို့သိရှိရကြောင်း RFA ကိုအခုလိုအတည်ပြုပြောကြပါတယ
်။အဲဒီကရွာသားပြောတာကသူကမင်းစီးတက်ကိုကြည့်ပြီးတော့ပြောနေတာ။အာရွာထက်မှာတော့မဟုတ်ဘူး။ရွာနဲ့နေနေဝေးတဲ့သူကတောက်ပေါ်မှာကြည့်ပြီးတော့ပြောနေတာ။ဟိုနန္ဒာကြီးခွေးဝင်းကျင်ကအဲဒီရွာနဲ့မနီမဝေ6ခါလုံးလောက်အဝေးမှာရှိတဲ့တောက်တော်ရှိတယ်။ဝင်းဖလားအောင်ဆိုတဲ့တောက်။အဲဒီတောက်မှာတိုက်ပွဲဖြစ်တဲ့လက်နေကြီးရောလက်နေကလေးရောအောက်ဆန်နေကြရတယ်။ကြတော့ရွာသားတွေကခုံထွက်ပြေးတယ်ရွာချင်းမရှိတဲ့လောက်ပဲ။နောက်အဲ့ဒီကကဟိုစစ်ကြောက်ကဝင်လာတယ်ပြီးတော့မင်းချို့တယ်။အဲမခုတွေပြီးတော့ဆက်တာတွေဒီနေနေရတယ်။အခုကတော့ရွာကထွက်တော့ပြီးလေသူတို့ကတင်းပို့တယ
်။ဒီကနေ့နေ့လယ်7နာရီကအမျက်တောင်ကျေးရွာရဲ့6ဖားလိုအနီးမှာညမတက်မတော်နဲ့ရခိုင်တက်တော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ကြတယ်လို့ဒေသခံရွာသားတွေပြောကြားချက်အရသိရပါတယ်။အမြတ်တောင်ကြီးဝါသားတဦးဖြစ်တဲ့ဦးအောင်ကျော်သိန်းကလည်းမြမတက်မတော်ကရွာကိုမီးဝင်ရှို့သွားကြောင်း RFA ကိုပြောပါတယ်
။ကျွန်တော်ဒီငဇံဘောအစုအမြတ်တောင်နဲ့6ဖားလုံလားအကွာဝေးမှာတောက်ကြီးလေးတွေရှိပါတယ်။အဲဒီမှာတိတ်ခွေးရှိတယ်ဆရာ။အမြောက်ကြီးတာနဲ့လည်းတို့ကြားရတယ်ဆရာ။ညောင်းလက်နက်ငယ်တာနဲ့လည်းတို့ကြားရတယ်။အဲဒီမှာသူတို့နိုင်ဝဲလာဖြစ်တယ်ဆရာ။ဒီလက်နက်ကနေတိတ်သွားပြီးတော့သူတို့အဖအနေတော့နေပြီးတော့ကျွန်တော်ရွာဘက်ကိုလာပါတယ်ဆရာ။ရွာအနောက်ဘက်ကတောင်ကြီးတလုံးကြီးရဲ့အတောင်ကြီးလည်းတော်တော်လေးကိုလက်နက်ငယ်နဲ့ဖြိုပြရစီရပြီးတော့ကျွန်တော်ရွာနဲ့တော်ဝင်လာပြီးတော့အစားကတည်းကမင်းချိုးတာဆရာရွာထဲမှာလည်းလည်းနဲ့ကြီးလေးတွေတည်းလက်နက်ငယ်တွေပြည့်တယ်ဆရာကျွန်တော်ဝင်လာကနောက်ဖက်ဆက်ကဝင်လာကြလေနောက်ဖက်ကလည်းဝင်ပြီးတော့မင်းချိုးရဲအရှိသေးထန်းလေးဝင်ပြီးတော့မင်းချိုးရဲဆရာ
အမြတ်တောင်ကြီးရွာမှာအင်ဂျီတရာကျော်နဲ့နေထိုင်သူလူဦးရေ900လောက်ရှိကြောင်းဒေသခံတွေရဲ့ပြောပြချက်အရသိရပါတယ်မြမတက်မတော်ကရွာကိုမင်းဝင်ချိုးတာမှန်ကန်ကြောင်းမြတ်အောင်ကြီးရွာကအမိမဖော်လို့သူကျောင်းဆရာတဦးက RFA ကိုထပ်မံအတီးပြုပြောကြပါတယ
်အဲ့ဒီအမြတ်တော်ကိုသူကဟာဘလို့ဆိုမလဲဆိုရင်အဲ့ဒီရှိမှာအေးချင်းမြန်မာဒီရခိုင်တမ်းတော့အေးချင်းအေးချင်းတော့သူကအကုန်မင်းတဲနေတယ်ခင်ဗျာအဲဒါပေမဲ့ဟာအေးကအဲ့ဒီရွာမှာရှိတာမဟုတ်ဘူးပြည်သူလူတို့ကအတိတောက်ကဆင်းရဲပြီးတော့သူကဟိုတော့ဒီတော့အကုန်တော့ကရောက်နေတယ်ခင်ဗျာအဲမိမကြီးတရားလေးဟာအဲ့ဒီကိစ္စနဲ့ပတ်သက်လို့သူတို့ရင်းရဲ့ဘလို့ဆိုမလဲဟောပါတော့တယ်ဆိုပြီးတော့ဟိုအမှန်တိဟိုတတိမီပြီးတော့အခုဆေးကိုရောက်နေတယ်ခင်ဗျာ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဘူမူကြီးဝင်းစော်ဦးကို RFA ကဆက်သွယ်မေးမြန်းရမှာအခုလို့ပြောပါတယ
်အဲဆောင်ရွာပြင်းနားမှာဖြစ်တာလေဆက်မှာတော့ဖြစ်တာမဟုတ်ဘူးအခုလဲတိုက်ပွဲဖြစ်တယ်ဆိုတာကအဲ့ဒီခုနကျွန်တော်ပြောတဲ့ရွာနားမှာပဲဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဟလာအေးရပြစ်လိုက်တဲ့ဘုံကြီးပေါ့နော်အဲ့ဒီရွာပေါ်မှာကြာရင်ကြာမယ်ဟလာကျွန်တော်တို့တက်ကပြစ်လိုက်တဲ့ဘုံကြီးအဲ့ပေါ်မှာကြာရင်ကြာမယ်ဒါကတော့ကျွန်တော်မပြောနိုင်ဘူးပေါ့နော်အိမ်လေးဒီသမိုးနဲ့မိုးထားတဲ့အိမ်ဒီမဟုတ်ဘူးအဲ့နာရွာတွေဒီဟလာဓနီမိုးသင်္ကန်းကြီးဖြစ်တဲ့အတွက်ကြောင့်မို့လို့ဓနီတက်ကြဲလို့ဆိုတဲ့ဥစ္စာဘုံကြီးကြာရင်မီးလောင်တတ်တဲ့မျိုးလေးအဲ့ပေါ်မှာကြာလို့ဟလာမီးလောင်သွားရင်တော့ဒါကျွန်တော်မပြောတတ်ဘူး
တိုက်ပွဲဖြစ်ပွားတဲ့နေရာနဲ့အမျက်တောင်ကြီးရွာဟာ၄မိုင်ကျော်လောက်ကွာဝေးတယ်လို့ဘုံကြီးဝင်းစော်ဦးကပြောပါတယ်ဒီလိုတက်မတော်ကမိရှုတယ်ဆိုတာကို RFA ကတီးခြားအတိမပြုတ်နိုင်တယ်လို့မိလောင်သွားတယ်ဆိုတဲ့နေအလုံးကြီးအတွက်ကိုလည်းအတိပြုတ်လို့မရသေးပါဘူးပြီးခဲ့တဲ့ဇွန်လ22ရက်နေ့ကမြမအစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကပုန်နေကျွန်းကြောက်တော်မောင်းတော်ဘူတိတောင်ရသေတောင်မြောက်ဦးမင်းပြမြေပုံနဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာအင်တာနက်လိုင်းတွေကိုပိတ်လိုက်ပါတယ်အဲ့ဒီလိုအင်တာနက်စတင်ပိတ်လိုက်တဲ့နေ့မှာပဲရသေတောင်မြို့နယ်ကရွာတချို့မှာမြမတက်မတော်နဲ့ရခိုင်တက်တော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ရမှာလက်နေကြီးတွေကြားအောင်တာကြောင့်ထိခိုက်ပျက်စီးခဲ့တာတွေရှိခဲ့ပေမဲ့အင်တာနက်လိုင်းတွေပိတ်တာကြောင့်ဘယ်သူမှမသိလိုက်ဘူးလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်က RFA ကိုအခုလိုပြောပါတယ
်။စင်နီကာလေအေဒီရောကိုသူကလက်နေကြီးနှလုံးကြားသေးတယ်။လက်နေငယ်တွေနဲ့ပြစ်သေးတယ်အေဒီရောထင်မှာ။လက်နေကြီးနှလုံးမှာတလုံးကရောအထင်မှာကြားပြီးတော့ခွေးတကောက်တွေသွားတယ်။တလုံးကရောအနင်း60မှာကြာလို့အေဒီမှာဝန်ဒါဆက်လေးတိကျစီသွားတယ်ဒီနားကအင်္ဂစောင်းနောက်ရောထင်းမှာအိငါဆောက်ကလုံး66လောက်နည်းနည်းခိခိုက်သွားတယ် Facebook တို့ဘာလို့ဟိုဟာတို့အသိပတင်းကထွက်မလာဘူးဆက်တည်ပြည့်နေတော့လေ
Internet line ကိုပိတ်လိုက်တာရဲ့ရွာကိုမြမတက်မတော်ကမိဝင်ရှို့တာနဲ့ပတ်သက်ပြီးလာမယ့်လွှတ်တော်မှာမေးမြန်းသွားမယ်လို့ဥက္ကမောင်လက်ကဆက်ပြောပါတယ်ပြီးခဲ့တဲ့ဇွန်လ24ရက်နေ့ကရခိုင်ပြည်နယ်လွှတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့ပြီးဇွန်လ26ရက်နေ့မှာ internet တုံးပြုတ်ခွင့်ပေးဖို့တိုက်တွန်းကြောင်းအဆိုပြည်နယ်လွှတ်တော်ကကောက်ွက်သူမရှိအတည်ပြုလိုက်ပါတယ် internet line တွေဖြတ်တောက်လိုက်တာဟာဒေတာသွင်းသတင်းအမှောင်ချတာတပ်မတော်ကလူ့ဖွံ့ရေးချိုးဖောက်တာတွေပုံမူဖြစ်စေနိုင်တာကြောင့်နိုင်ငံကအဖွဲ့အစည်းတွေနဲ့အရက်ဖွဲ့လူ့ဖွဲ့အစည်းတွေက internet line တွေအမြန်ဆုံးပြန်ဖွင့်ပေးဖို့တောင်းဆိုထားကြပါတယ်ခင်ဗျာ